မေရိကန်ပြည်ထောင်စုဘော့စတန်မြို့ကမာရသွန်အပြေးပြိုင်ပွဲမှာဒနင်္လာနေ့ကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူ2ယောက်ရဲ့ဓာတ်ပုံတွေကိုဗဟိုအစိုးရထောက်လှမ်းရေးဘျူရို FBI ကနေထုတ်ပြန်လိုက်ပါတယ်။ရရှိတဲ့ဓာတ်ပုံတွေ၊ဗီဒီယိုပုံတွေကိုအသေးစိတ်လေ့လာပြီးတဲ့နောက်မှာကြောပိုးအိတ်လွှဲထားပြီးတော့အုတ်ထုတ်ဆောင်းထားကြတဲ့သူ2ယောက်ရဲ့ဓာတ်ပုံတွေကို FBI ကထုတ်ပြန်လိုက်တာဖြစ်ပါတယ်။တန်တရားရှိသူပထမတစ်ယောက်ကအုတ်ထုတ်အမဲရောင်ကိုဆောင်းထားပြီးတော့ဒုတိယတစ်ယောက်ကအုတ်ထုတ်အဖြူရောင်ကိုဆောင်းထားပါတယ်။စားတော့ဆိုင်တစ်ခုရဲ့အပြင်ဘက်ဒုတိယမြောက်ဘုံပေါက်ကွဲခဲ့တဲ့နေရာမှာအုတ်ထုတ်အဖြူဆောင်းထားသူကကြောပိုးအိတ်ကိုချထားခဲ့တယ်လို့ဒီဘုံကွဲမှုကိုဥဆောင်စုံစမ်းနေတဲ့ FBI တာဝန်ရှိသူ Richard Delovier ကပြောပါတယ်ဒီလူနှစ်ယောက်လုံးဟာအင်မတန်မှအန္တရာယ်ရှိပြီးတော့လုံခြုံရေးအာဏာပိုင်တွေကလွဲလို့သူတို့ကိုမချင်းကပ်သင့်ဘူးလို့လဲစုံစမ်းစစ်ဆေးမှုနဲ့ပတ်သက်တဲ့ဂျာတာရင်းနဲ့သတင်းစာရှင်းလင်းပွဲမှာ FBI တာဝန်ရှိသူကပြောပါတယ်ဂျာတာရင်းနဲ့အစောပိုင်းကတော့ဘုံကွဲမှုမှာတေဆုံးဒဏ်ရာရခဲ့သူတွေအတွေ့ပြုတ်လုတဲ့ဘာသာပေါင်းစုံဝှေ့ပြုတ်ဆူတောင်းပွဲကိုသမရဘဲရက်အိုဘားမှတက်ရောက်ခဲ့ပါတယ်။ဘော့စတန်မြို့ဖျားရှိခိုးကြောင်းတစ်ခုမှပြုတ်လုတဲ့ဆူတောင်းပွဲမှာသမရကတစ်နိုင်ငံလုံးစီးလုံးပြခြင်းဟာဘုံခွဲသူတွေကိုအကောင်းဆုံးတုံ့ပြန်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဆူတောင်းပွဲအပြီးမှာတော့ဘော့စတန်ဆေးရုံမှာကုသမှုခံယူနေသူတွေကိုသမရအိုဘားမှတွားရောက်ပြီးတော့အားပေးခဲ့ပါတယ်။ဘော့စတန်မာရသွန်ပြိုင်ပွဲမှာဘုံကွဲမှုကြောင့်၈နှစ်အရွယ်ကလေးတယောက်နဲ့အမျိုးသမီးနှစ်ယောက်တေဆုံးခဲ့ပြီးတော့180ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူအများအပြားရဲ့ခြေထောက်တွေပြတ်ခဲ့ကြပါတယ်ရှင်။